ဒီနေ့ဆိုင်းမိုင်းမှာထိုင်းလုံခြုံရေးတပ်ဖွဲ့တွေကအကြမ်းဖက်နှိမ်နှင်းခဲ့တာကြောင့်လူအသေးပြောက်တွေဖြစ်ခဲ့ရတဲ့ဆန္ဒပြပွဲတွေကိုအမှတ်ရတဲ့အနေနဲ့ထောင်ပေါင်းများစွာသောအစိုးရစန့်ကျင်ရေးဆန္ဒပြသူတွေကဒီကနေ့ဘန်ကောက်မြို့တော်မှာစီတန်းလှည့်လည်ဆန္ဒပြခဲ့ကြပါတယ်။အင်ဂျင်နီတွေဝစ်ဆင်ထားကြတဲ့ဆန္ဒပြသူ6000လောက်ဟာဒီမိုကရေစီကြောက်တံရှိရာကိုချီတက်ဆန္ဒပြခဲ့ကြပြီးတော့လွန်ခဲ့တဲ့6လကဒီနေရာတဝိုက်မှာတည်ဆုံသွားခဲ့တဲ့ဆန္ဒပြအင်ဂျင်အနီဝစ်တွေရဲ့ဓာတ်ပုံတွေပန်းစည်းတွေကိုကြောက်တံအနီးတဝိုက်မှာထားရှိကြပါတယ်။ဧပြီလ10ရက်နေ့ကစတင်ခဲ့တဲ့အင်ဂျီအနီဝစ်တွေရဲ့အစိုးရဆန္ဒပြပွဲတွေဟာမေလလယ်အထိရက်သရက်ပတ်6ပတ်ကြာမြင့်ခဲ့ပါတယ်။မတ်လအလယ်မှာဆန္ဒပြပွဲတွေပထမဆုံးစတင်ဖြစ်ပေါ်ခဲ့ပြီးတော့အင်ဂျီအနီဝစ်ဆန္ဒပြသူတွေဟာအခုအခါပြည်ပမှာတိန့်ရှောင်နေတဲ့ဝန်ကြီးချုပ်ဟောင်းတက်ဆင်ရှနာဝတ်ကိုထောက်ခံကြသူတွေဖြစ်ပြီးတော့လက်ရှိထိုင်းအစိုးရဟာဒီမိုကရေစီနီးနဲ့တင်းမြောက်ထားတဲ့အစိုးရမဟုတ်တာကြောင့်နှုတ်ထွက်ပေးဖို့အဓိကထားဆန္ဒပြခဲ့ကြပါတယ်။ရွေးကောက်ပွဲတွေပြုလုပ်ပေးဖို့လည်းတောင်းဆိုခဲ့ကြပါတယ်။အဲ့ဒီသတင်း6ပတ်ကြာမြင့်ခဲ့တဲ့အကြမ်းဖက်အထိကယုံတွေအတွင်းထိုင်းနိုင်ငံမှာလူပေါင်း92ဦးသေဆုံးခဲ့ရပါတယ်။ဒီကနေ့ဘန်ကောက်မြို့တော်ကဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးအကြမ်းဖက်မှုသတင်းတွေတော့မရရှိခဲ့ပါဘူးရှင်။